အီဘိုလာရောဂါပိုးကူးစက်ခံရသူရှိတဲ့အမေရိကန်ပြည်အောင်စုအတွင်းကဘယ်ဆေးရုံကိုမဆိုချက်ချင်းအရေးယူဆောင်ရွက်ပေးနိုင်မယ့်အဖွဲ့နိုင်ငံပိုင်းတွင်ပို့လွှတ်ပေးမယ်လို့အမေရိကန်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်တားဆီးဌာန CDC အကြီးအကဲကပြောဆိုလိုက်ပါတယ်ဒေါက်တာတွန်ဖရီဒန်ကအီဘိုလာရောဂါပိုးကူးစက်မှုနောက်ဆုံးအခြေအနေကိုမနေ့ကပြောကြားခဲ့ရမှာအီဘိုလာနဲ့ပတ်သက်ပြီးကျန်းမာရေးလုံသားတွေရဲ့စိုးရိမ်မှုကိုသူ့အနေနဲ့ကွဲကွဲပြားပြားသိရှိနားလည်ကြောင်းနဲ့ယောဂဖြစ်သူတွေအပေါ်ဂယုစိုက်ကုသပေးဖို့ကိုလည်းပြောဆိုခဲ့ပါတယ်။အီဘိုလာယောဂနဲ့တည်ဆုံသွားခဲ့တဲ့လိုင်ဘေးရီးယားလူမျိုးတဦးကိုကုသပေးခဲ့တဲ့တက်ဆက်စ်ပြည်နယ်ကသူနာပြုတဦးယောဂပိုးကုဆက်ပြီးစိုးရိမ်မှုတွေကြီးထွားလာတာပါ။ CDC အနေနဲ့လည်းယောဂကုဆက်ခံရသူသူနာပြုကိုထိထိရောက်ရောက်ကုသမှုပေးနေတယ်လို့ Mr. Friedan ကပြောပါတယ်။အီဘိုလာဗိုင်းရပ်စ်ကာကွယ်ရေးအတွက်ကမ္ဘာကြီးအနေနဲ့အင်တိုက်အားတိုက်မလုပ်ခဲ့ကြတော့ဘူးဆိုပြီးတော့လည်းအမေရိကန်သမ္မတအိုဘားမားကနိုင်ငံတကာကာကွယ်ရေးရရှိတွေကိုနေ့လာနေ့ရုံးကဝါရှင်တန်မှာပြောကြားခဲ့ပါတယ်ခင်ဗျာ